ရှိရဆန်နဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်ခ်ရဲ့ရှေ့တော်ဆားလေးနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေရပ်ဖို့လူသားစာနာမှုအကူအညီအကန့်အသတ်မရှိဘေးဝင်ပြဖို့နဲ့မြန်မာဒီမိုကရေစီလမ်းကြောင်းပြန်လည်တည်ဆောက်ဖို့မြန်မာစစ်ဆေးရကိုဖိအားပေးရင်းနီးလန်းတွေကိုဆွေးနွေးဖို့လည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပေါ့ကြာနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တရုတ်ဝန်ကြီးခရစ်တန်ဘရင့်ခ်ဟာအင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုနိုဝင်ဘာလ28ရက်ဒီကနေ့ကနေဒီဇင်ဘာလ4ရက်နေ့ထိသွားအောင်မှာဖြစ်ပါတယ်။ဒီကိစ္စနဲ့မှာလက်ရှိအာဆီယံလက်ကျောက်ကထကမ္ဘောဒီးယားနိုင်ငံကိုသွားဖို့တော့မပါပါဘူးကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံနဲ့ပူပြီးနီးစပ်တဲ့ဆက်ဆံရေးရှိထားတဲ့နိုင်ငံမှာခီးစဉ်တွင်သက်ဆိုင်ရာနိုင်ငံတွေကအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒေသတွင်ဒီမိုကရေစီရေးနဲ့လူခွင့်ရေးဆိုင်ရာရင်ဆိုင်နေရတဲ့အခြေအနေတွေဥရောပပြောင်းလဲမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်မှုမြင့်တင်ရေးတို့ကိုဆွေးနွေးဖို့ရှိတာနဲ့အတူမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးဖို့စီစဉ်ထားတာပါအမေရိကန်နဲ့မာမေးနိုင်ငံ6နိုင်ငံကမြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်လို့ရတွေကျူးလွန်နေတာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်ပစ်ဖို့တောင်းဆိုခဲ့တဲ့တနေ့တည်းမှာပဲလက်ထောက်နိုင်ငံသားရဲ့ဝန်ကြီးခီးစင်ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အဲ့ဒီထုတ်ပြန်ချက်ဟာမြန်မာပြည်သူမျိုးကိုဝင်ရောက်ဆွတ်ဖက်တဲ့ဗက်လိုက်တဲ့နိုင်ငံကြီးဥပဒေချက်ရှိတဲ့ထုတ်ပြန်ချက်ဖြစ်တယ်ဆိုပြီးပြင်းထန်စွာကန့်ကွက်တယ်လို့စစ်ကောင်စီကဒီကနေ့မှပဲတုံ့ပြန်ထားပါတယ်။